နေ့ကကျင်းပတဲ့အင်ဒိုနီးရှားသမ္မတရွေးကောက်ပွဲမဲရီကိုရေတွက်နေချိန်မှာပဲဒီအင်ဒိုနီးရှားရဲ့ကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးဟောင်းပရာဘိုရိုဆူဘီယန်တူကရွေးကောက်ပွဲမှာသူအနိုင်ရပြီလို့အခိုင်အမာကြေညာပြောဆိုလိုက်ပါတယ
်ကမန္နန်အင်းနီဟောင်းပန်ဂျာဒီကမန္နန်ဥန်ဒုတ်ဆလလိုရာယတ်အင်ဒိုနီးရှား
ရွေးကောက်ပွဲမှာသူအနိုင်ရလိုက်တာဟာအင်ဒိုနီးရှားပြည်သူတွေရဲ့အောင်ပွဲပါပဲလို့အသက်82နှစ်အရွယ်ရှိပြီဖြစ်တဲ့ဗိုလ်ချုပ်ကြီးဟောင်းပရာဘိုရိုကသူ့ကိုထောက်ခံသူတွေကိုပြောဆိုသွားတာပါပရာဘိုရိုဟာသမ္မတရွေးကောက်ပွဲဝင်တဲ့တခြားပြိုင်ဘက်အုပ်ချုပ်ရေးမှူးဟောင်းတွေဖြစ်ကြတဲ့အန်နီစ်ဘက်စ်ဝဲဒန်နောက်ကန်ဂျာပရာနိုဝိုတို့ထက်မဲအကြီးအကျယ်အများကြီးရှိကအသာရနေတာတွေ့ရပါတယ်မဲရက်လက်ကိုတရက်ဝင်မထုတ်ပြန်သေးပေမဲ့လို့တီးကြလွတ်လပ်တဲ့လူထုစစ်တမ်းတွေမှာတော့မဲအားလုံးရဲ့60ရာခိုင်နှုန်းကျော်ကိုပရာဘိုရိုကအနိုင်ရထားတယ်လို့ဖော်ပြကြပါတယ်။ဒါပေမဲ့လည်းဒီခံမှန်းချက်မှန်မဲအလုံးရေးတွက်ပြီးတဲ့အချိန်ထိဆောင်ဆိုင်ရအောင်ပါ။ရွေးကောက်ပွဲရလဒ်ကိုတော့လာမယ့်မတ်လ20ရက်နေ့မှာတရားဝင်ကြေညာမှာပါရှင်။